ထိုင်းနိုင်ငံမှာဗီဇာပြောင်းအိုမီကရွန်ပိုးသစ်တွေ့တဲ့လူနာရှိလာပြီလို့ထိုင်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။အဲဒီလူနာဟာစပိန်နိုင်ငံကတဆင့်ဝင်ရောက်လာတဲ့အမေရိကန်နိုင်ငံသားတဦးဖြစ်တယ်လို့လည်းဆိုပါတယ်။ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ဗျာ။
တိုင်းနိုင်ငံအတွင်းဗီဇာပြောင်းကိုဗစ်ရောဂါအသစ် Omicron စောင့်ကြည့်မှုနဲ့ပတ်သက်လို့ဖြစ်ထွန်းတိုးတက်မှုတွေကိုထိုင်းကျန်းမာရေးဝန်ကြီးဌာနကဒီကနေ့မှပဲအသိပေးကြေညာခဲ့ရမှာဗီဇာပြောင်းကိုဗစ်ရောဂါအသစ် Omicron ပိုးတွေ့တဲ့လူနာတွေ့ရှိပြီဆိုပြီးဆိုခဲ့ပါတယ်။ကုသရေးသိပ္ပံညွှန်ကြားရေးမှူးချုပ်ဒေါက်တာစူပါကစ်စီရီလိုက်ကတော့ထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်
။
ထိုင်းနိုင်ငံမှာပထမဆုံးတွေ့ရှိတဲ့ဗီဇာပြောင်းကိုဗစ်ရောဂါအသစ် Omicron လူနာဖြစ်ပါတယ်။နောက်ထပ်လည်းထပ်ပြီးတော့တွေ့နိုင်ပါသေးတယ်။ပြည်သူလူထုအနေနဲ့သိပြီးတော့စိုးရိမ်ပူပန်မှုတွေမဖြစ်ဖို့ပြောကြင်ပါတယ်ဆိုပြီးပြောဆိုသွားခဲ့တာပါ။ Omicron ကူးစက်ခံရသူဟာစပိန်နိုင်ငံကနေတဆင့်ထိုင်းနိုင်ငံကိုဝင်ရောက်လာတဲ့အမေရိကန်နိုင်ငံသားတဦးဖြစ်ပြီးသူ့ကိုနိုဝင်ဘာလ30ရက်နေ့မှာနမူနာစစ်ဆေးရမှာဗီဇာပြောင်းကိုဗစ်ရောဂါအသစ်Omicron ဖြစ်နိုင်ခြေ 99.6% ရာဂိုင်းတို့မြင့်မားခဲ့တယ်လို့ဆိုပါတယ်။ဒီဇင်ဘာလ3ရက်နေ့ထပ်မံစစ်ဆေးချက်အရထိုင်းနိုင်ငံမှာပထမဦးဆုံးတွေ့ရှိတဲ့ဗီဇပြောင်းကိုဗစ်ရောဂါအသစ် Omicron Luna ဖြစ်သေချာသလောက်ဖြစ်နေပြီဆိုပြီးညွှန်ကြားကပြောဆိုခဲ့ပါတယ်။ဆေးသိပ္ပံဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာစူပါဂရစ်ပြောဆိုထားတဲ့အထက်မှာအသက်35နှစ်အရွယ်အမျိုးသားတဦးထိုင်းနိုင်ငံကိုရောက်ရှိလာချိန်မှာထိုင်းဘက်ကကိုဗစ်စစ်ဆေးတဲ့RT-PCR စမ်းသပ်မှုလုပ်ခဲ့ရမှာတော့ဗီဇပြောင်းကိုဗစ်ရောဂါအမျိုးအစားပစ်ကိုတွေ့ရှိခဲ့ကြောင်းပြောကြားခဲ့ပါတယ်။ရောဂါထိန်းချုပ်ရေးဌာနအကြီးအကဲဒေါက်တာ Opas က Omicron ပိုးကူးစက်ခံရသူဒီစီးပွားရေးသမားဟာထိုင်းနိုင်ငံကိုမရောက်ခင်တနစ်အလိုမှာစပိန်မှာနေထိုင်ခဲ့တဲ့အမေရိကန်နိုင်ငံသားဖြစ်ကြောင်းပြောကြားခဲ့ပါတယ်။ဒီအမျိုးသားဟာနိုဝင်ဘာလ28ရက်နေ့မှာစပိန်မှာ RT-PCR စမ်းသပ်မှုကိုခံယူခဲ့ပြီးအာရက်ဆော်ဘွားများနိုင်ငံကနေတဆင့်ထိုင်းနိုင်ငံကိုထွက်ခွာလာခဲ့ကြောင်းဒေါက်တာ Opas ကပြောကြားခဲ့ပါတယ်။သူဟာ Johnson & Johnson ကာကွယ်ဆေးထုတ်ပြီးသားသူလို့လည်းဆိုပါတယ်။ပြီးခဲ့တဲ့တောက်ကြနေတုန်းကတော့သူ့ကိုအသေးစိတ်ဆစ်ဆဲမှုလုပ်ခဲ့ပြီးအခုလက်ရှိဆေးရုံမှာဆေးကုသမှုခံယူနေတယ်လို့လည်းပြောကြားခဲ့ပါတယ်။ထိုင်းနိုင်ငံမှာတော့ဗီဇပြောင်းကိုဗစ်ရောဂါပိုးသစ် Omicron ကိုအနီးကပ်စောင့်ကြည့်နိုင်ဖို့ထိုင်းနိုင်ငံရဲ့နေဆက်တည်းရဲ့လုံခြုံရေးကိုတိုးမြင့်ပြီးအထူးကျက်မှတ်ဆစ်ဆေးဖို့နဲ့နိုင်ငံသားတွေကိုကျန်းမာရေးအရာပြန်လည်တင်းကျပ်စွာဆစ်ဆေးဖို့တွေကိုထိုင်းဝန်ကြီးချုပ်ပရာယုတ်ကျန်အိုချာကနိုဝင်ဘာလ30ရက်နေ့ကဌာနဆိုင်ရာတွေကိုညွှန်ကြားချက်ထုတ်ပြန်ထားပါတယ်။ဗီဇပြောင်းကိုဗစ်ရောဂါပိုးသစ် Omicron ထိုင်းနိုင်ငံထဲဝင်ရောက်ကူးစက်ပြန့်နှံ့တာကိုကာကွယ်တဲ့အနေနဲ့အာဖရိကရှစ်နိုင်ငံကခီးသွားတွေကိုပြည်ဝင်ခွင့်မပြုတော့ပေမဲ့ပြီးခဲ့တဲ့နှစ်ပတ်အတွင်းအာဖရိကနိုင်ငံတွေကနေဝင်လာတဲ့ခီးသွား800နီးပါးရှိခဲ့တာပါဒီအတွက်ထိုင်းပြည်သူတွေကြားစိုးရိမ်ပူပန်မှုတွေရှိနေတယ်လို့မြန်မာအလုပ်သမားတွေကြားမှာလည်းကူးစက်မှုအစ်စ်တွေဖြစ်လာရင်အရင်လိုအလုပ်တွေပိတ်ပစ်လိုက်မှအလုပ်တွေထိခိုက်လာမှာကိုစိုးရိမ်မှုတွေရှိနေတယ်လို့လည်းအလုပ်သမားရေးဆောင်ရွက်နေသူတွေကပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံမှာမြန်မာရွှေ့ပြောင်းလို့တမာ3တန်းချက်မနဲ့အလုပ်လုပ်ကန်နေကြတာဖြစ်ပြီးထိုင်းနိုင်ငံအတွင်းကိုဗစ်ကူးစက်မှုတွေဖြစ်ချိန်မှာတော့မြန်မာအလုပ်သမား3000လောက်ကိုဗစ်ကူးစက်မှုတွေဖြစ်ခဲ့ပါတယ်ရှင်။